သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ပါစတာရှင်ခင်ဗျာကျွန်တော်ဒီနှစ်မှာ Burmese Christian Church ကနေပြီးတော့ Hope of the World ဆိုတဲ့ခေါင်းစဉ်နဲ့ဒီ Christmas Dinner ပွဲတော်တစ်ခုပြုလုပ်မယ်လို့သိရပါတယ် Hope of the World ဆိုတာဘာများဆိုလိုတာပါလဲ
Hope of the World ဆိုတာကတော့ကျွန်တော်တို့လူတိုင်းလူတိုင်းအတွက်ကိုယ်ခန္ဓာစိတ်နဲ့ဝိညာဉ်အတွက်ညှိုးလင့်ခြင်းကအမြဲတမ်းလိုအပ်နေတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးကအင်္ဂလိပ်လိုပြောရင်တော့ Fallen World ပေါ့ကျဆုံးနေတဲ့ကမ္ဘာကြီးလို့ကျွန်တော်တို့မြင်ကြပါတယ်။ဒါကြောင့်မလို့အိုခြင်းနာခြင်းသေခြင်းကကျွန်တော်တို့အနာမှာအများနဲ့ဝိလေဝိလေနဲ့ရှိနေပါတယ်။သို့တော်လည်းခရစ်မတ်ရဲ့အနှစ်သာရအသေးပေကလောကဝါမြောက်ဖျားကြွလာမြည်ကြီးပြင်းထန်ယူဆိုတဲ့ခေါင်းစဉ်အောက်မှာညှော်လင့်ပြောမှာဝါမြောက်ပါဆိုတဲ့ယောမဩဝါစာခန်းကြီး7အငယ်7မှာပါတဲ့ချမ်းပိုက်ကိုခြေပြီးပြီးတော့မှသိစက်တာဖြစ်ပါလေ
။ကျွန်တော်တို့ဒီ50-60နှစ်အတွင်းမှာဒီကဘာကြီးမှာဒီကိုဗစ်ရောဂါဆက်ဖြစ်လာတယ်ကိုဗစ်ကြောင့်လူတွေတောင်းတနဲ့ချီပြီးအသက်သေဆုံးကြတယ်နောက်ပြီးတော့အခုဆိုလို့ရှိရင်တဲ့ဒီလက်ချောင်းနဲ့ပတ်သက်တဲ့ရောဂါဖြစ်နေတယ်ဒါမျိုးကပ်ရောဂါတွေဖြစ်နေတာကလူတွေကဘာသာရေးတရားမကိုင်းဆိုင်တော့လို့ဒီလိုများဖြစ်နေတာပါလား
အဲ့ဒီအကြောင်းကိုရှင်းပြရမယ်ဆိုရင်တော့ဒီကပ်ရောဂါတွေကတော့ပြီးခဲ့တဲ့နှစ်ပေါင်းတော်တော်များများလေးကရှိခဲ့ပါတယ်လူတွေကတော့ပုံများလာပါတယ်ဒါကြောင့်မလို့ဒီသတင်းတွေကိုပို့ပြီးတော့ကြားရပါတယ်ဒါကြောင့်မလို့ရခင်တုန်းကဖြစ်ခဲ့တဲ့အဖြစ်အပျက်တွေအတိုင်းပို့ပြီးတော့မှဖြစ်တယ်လို့ကျွန်တော်တို့ထင်ကြတာဖြစ်ပါတယ်အမှန်တော့ဒီလူရဲ့ကြဆုံခြင်းကအဲ့ဒီအပြစ်ဒီဇသဘောကြောင့်ဖြစ်လာတဲ့အကြောင်းအရာတွေအခြေခံပြီးတော့မှပို့တော့ကဆိုလို့ရှိရင်ဒီကြောက်ရောဂါဖြစ်တော့တော်တော်လေးကိုဆိုးခဲ့ပါတယ်ကိုဗစ်ထက်တောင်အများကြီးဆိုးခဲ့တာကိုတွေ့ရတယ်ဒါကြောင့်မလို့အခုကြက်ကဘာကြီးပါကျွန်တော်တို့နေတယ်ဆိုတော့အကြောင်းအရာကိုထပ်ပြီးတော့လူတွေရဲ့ဘာသာရေးမလိုက်စားလို့အချက်ကိုအပြစ်ကိုကျွန်တော်တို့သဘောပေါက်ဖို့ရတဲ့အဓိကတော့အဲ့ဒီလောကကြီးမှာတရားကိုပုံကံမှုတွေအချင်းချင်းကိုဘယ်လိုမှတော့မေတ္တာတရားတွန်းချုပ်မှုမရှိနိုင်တာလေအဲ့ဒါအပြင်ကိုဒီနေ့ကျွန်တော်တို့ရဲ့အရာခတ်သိန်းတို့ကအဲ့ဒီဦးချင်းနာချင်းတည်ချင်းဘက်ကိုအများအားသင်္ခါရသဘောကိုထွန်ပြနေတာကိုတွေ့ရပါတယ်လို့
ဟုတ်ကဲ့ဒီ Burmese Christian Church မှာဟောဒီဘာသာရေးကိုင်းဆိုင်မှုကအရင်ကလိုပဲရှိပါလားပိုတိုးလာပါလားမှုပွင့်နဲ့ညှော့နေသွားပါလား
Burmese Christian Church မှာတော့ awareness ပေါ့နော်ပိုပြီးမှဒါတွေဟာဘာလို့လို့ဖြစ်ရသလဲဆိုတော့ personally ပေါ့နော်နှစ်ချက်ရှိပါတယ်ပထမတစ်ချက်ကတော့ဒီ personal encounter with creator ပေါ့နော်ဖန်ဆင်းရှင်နဲ့ပိုပြီးမှဆက်တွေ့ပြင်မြင်လာတဲ့အခါကျတော့ဟောဒီအဖြစ်ပြက်တရားဒါကြောင့်မလို့ဖြစ်နေတာပါလို့ဆိုသဘောပေါက်လို့ဒုတိယတစ်ခုကတော့အဲ့ဒီ creator ကကိုယ်တိုင်ကြွလာပြီးတော့မှသူကကျွန်တော်တို့ကို tangible စာပေးပါတယ်အဲ့ဒါကတော့နှုတ်ကပတ်တော်လို့ခေါ်ပါတယ်အဲ့ဒီနှုတ်ကပတ်တော်ကိုဖတ်ကြည့်လိုက်တဲ့အခါမှာနောက်ဆုံးသောကာလလို့ပြောတဲ့အကြောင်းဒီ end time ပေါ့ဒီ end time မှာဖြစ်ပြက်မဲ့အရာတွေကိုကြိုပြီးတော့မှJesus ကပြောထားတာကိုတွေ့ရတယ်။ဒါကြောင့်မလို့ဘာသာရေးလိုက်စားလာတာထက် awareness ပုံပေါ်မှာဖြစ်လာတာဆိုတဲ့အကြောင်းကိုတော့ကျွန်တော်ပြန်ဆက်လို့ပါ
။ဟုတ်ကဲ့ဒီ Burmese Christian Church မှာဟောဒီလူငယ်ပိုင်းကဒီ Sunday service တို့ဘာတို့ကိုတက်လာတာအရင်ကအတိုင်းပါပဲလားမဟုတ်ဘဲနဲ့ညှော့နေသွားပါလား
။ဟုတ်ကဲ့အရင်ကထက်နည်းနည်းများလာတာပေါ့နော်။ဘာဖြစ်လို့ဆိုတော့အခုကကျွန်တော်တို့အင်္ဂလိပ်ပိုင်းအစီအစဉ်တွေဖွင့်လာပြီးဖြစ်တဲ့အကြောင်းသူတို့ကပထမတော့ဗမာလိုသူတို့ကသိပ်ပြီးအားမရဘူးဒီမှာမွေးတဲ့ကလေးတွေများတော့သို့တော်လည်းအခုကျွန်တော်တို့နှစ်နာရီမှာနော်နေ့လယ်နှစ်နာရီမှာ283 Clyde Street မှာအင်္ဂလိပ်လိုဖွင့်ပေးတဲ့အကြောင်းသူတို့ကသူတို့အဖော်လေးတွေခေါ်လာတယ်မြန်မာတွေလည်းမဟုတ်ဘူးတခြားလူမျိုးတွေလည်းညနေပိုင်းမှာလာရောက်တက်တဲ့အကြောင်းများလာတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
December 23ရက်နေ့ဒီ Bowman Hall Campbell Street မှာပြုလုပ်မဲ့ဒီ Christmas Dinner ပွဲတော်ကရောဘာအစီအစဉ်တွေပါဝင်ပါလဲ
အစီအစဉ်များနေနဲ့ကတော့ကျွန်တော်တို့ညနေစာပြင်ဆင်ထားပါတယ်ကျွန်တော်တို့လာတဲ့လူတိုင်းတော့အတွက်ပေါ့နော် ပြီးတော့မှကျွန်တော်တို့တီးသချင်းတွေပါမယ်အားလုံးကယ်ရယ်သချင်းတွေဆိုကြမယ်နောက်ပြီးတော့မှ Christmas message ပေးမှဖြစ်တယ်ကလေးသူငယ်များအတွက်လည်းလက်ဆောင်ပနာများတီးချင်းနဲ့အတူတကွဒီနေ့အလွန်ခက်ခဲနေတဲ့အမေမြန်မာပြည်ကောလည်းကောင်းအခုယူကရိန်းနိုင်ငံတို့နောက်ပြီးတော့မှအရှေ့လေပိုင်းမှာရှိတဲ့ဒါဇာဒေသအစ္စရေးနဲ့ဒီဟမတ်စ်တွေဖြစ်နေတဲ့တကယ်အနိဋ္ဌာယုတ်တွေအားလုံးကြားခံပြမှာကျွန်တော်တို့စစ်နေမှာရှိတဲ့မြန်မာများအားလုံးအတူတူကဆူတောင်းဖို့ရန်အတွက်အချိန်ဖြစ်ပါတယ
်အခုကျွန်တော်ကဘာရင်းမှာကြည့်မယ်ဆိုရှင်ဂါဇာမှာဆိုလဲဘုံတွေကျဲကလေးတွေသေးအပြစ်မဲ့တဲ့လူတွေလည်းတေကြစားစရာမရှိဖြစ်ကြဒီအာဖဂန်နစ္စတန်မှာဆိုလဲအကြီးကျယ်ဒုက္ခတွေရောက်နောက်ကျွန်တော်တို့ဒီဆီးရီးယားမှာဆိုတဲ့အခုထပ်တိပြဿနာတွေရှိနေတော့မယ်။နောက်မြန်မာပြည်မှာကြီးလိုက်မယ်ဆိုလို့ရှိရင်လည်းရွာသူရွာသားတွေဒီစစ်အာဏာရှင်ကဘုံလွာကျဲလို့ထွက်ပြေးရတဲ့လူကပြေးကလေးတွေတည်တဲ့ကလေးတွေကတည်ဒါမျိုးအကြမ်းဖက်မှုတွေကဘာကြောင့်တိုးလာတယ်လို့ထင်ပါလဲ
။အဲ့ဒီရဲ့အဖြေကတော့အဓိကတော့အတ္တပါ။အတ္တရဲ့မာနရဲ့အလိန်ခံနေရတဲ့လူသားတွေရဲ့အဲ့ဒီအတ္တစိတ်ကိုမာနကအတုံးပြုပြီးတော့မှအချင်းချင်းဒုက္ခပေးအောင်လုပ်နေကြခြင်းဖြစ်ပါတယ်တကယ်တမ်းကျတော့လူသားတွေအထဲမှာမေတ္တာတရားရှိကြပါလားဘယ်လူမျိုးဘယ်ဘာသာမဆိုဘောနော်ဒါပေမဲ့တစ်ဖက်မှာမာနစိတ်နဲ့ဒေါသအမျက်တွေကိုလှုံ့ဆော်ပြီးတော့မှလက်နဲ့တတ်ဆင်ပေးလိုက်တဲ့အခါမှာနော်တကယ်ပြဿနာကြီးမားတဲ့သဘာဝကြီးပိုးပြီးတော့မှဖြစ်သွားတာကိုတွေ့ရပါတယ်ဒါပေမဲ့မျှော်လင့်ခြင်းကရှိပါသေးတယ်ဘာဖြစ်လို့လဲဆိုတော့အဲ့ညီတချင်းရှင်တခင်ကဒီနေ့မွေးဖွားလူသားတိကိုခံယူတော့မှမွေးဖွားခြင်းခံယူရဲဆိုတော့ကျွန်တော်တို့တွေ့ရပါတယ်။ဘာသာရေးပိုင်းမှာလည်းကြည့်လိုက်လို့ရှင်လူသားတွေအချင်းချင်းမိသားစုထဲမှာလည်းကြည့်လိုက်ပါလူအချင်းချင်းပြဿနာတက်တယ်။လင်မယားတွေလည်းတချင်းတို့ကဖြစ်ကြတယ်ကြိုက်ကြတယ်ဒါပေမဲ့နောက်ဆုံးမှာတော့ဝေကွင်းကြရတာကိုတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမာန pride ပေါ့နော်။အဲ့ဒီ pride က evil ကအတုံးပြုသွားတဲ့အခါမှာအဲ the goodness ကအဆင့်ဖြစ်သွားတဲ့အတွက်ကြောင့်နော်ကောင်းကောင်းမှုကကွယ်သွားတဲ့အတွက်ကြောင့်ကောင်းမှုပြုတဲ့ဘုရားကဒီထဲမှာရောက်လာတယ်ဆိုတဲ့နောက်တင်ခြင်းကိုပေးကြဖြစ်ပါတယ
်ပါစတာရှေးအနေနဲ့ကျွန်တော်တို့အခုဒီ Facebook တို့ဘာလို့ပေါ်လာတယ် Facebook ပေါ်မှာဒီအမျိုးမျိုးပေါ်လေးဆွေတရားဟောတာတို့ဘာလို့အမျိုးစုံပေါ်လေးဖြစ်လာတဲ့အတွက်ကြောင့်ဆရာရှေးအနေနဲ့ဒီ Facebook ပေါ်လာတာကကျွန်တော်ဒီဘာသာရေးတွေအတွက်ကောင်းတယ်ထင်ပါလားမဟုတ်ဘဲနဲ့ပိုဆိုးလာတယ်လို့ထင်ပါလား
ကျွန်တော်အနေနဲ့တော့အသုံးပြုတဲ့သူရဲ့အပေါ်မှာပဲမူတည်ပါတယ် individual ပေါ့နော်ဘာဖြစ်လို့ဆိုတော့ဥပမာ alcohol ကိုကြည့်လိုက်လို့ရှင် alcohol ကဆေးပဲလေနောက်ပြီးတော့ကျွန်တော်နေတဲ့ Australia က1980ခုနှစ်လောက်မှာကျွန်တော် chemist တွေမှာ number 4ရောင်းပါတယ် heroin တွေရောင်းတယ်ဘာဖြစ်ဆိုတော့ချောင်းဆိုးပျောက်ဆေးပါဒါပေမဲ့ abuse လုပ်တယ်နော်အလွဲသုံးစားလုပ်လိုက်တဲ့အကြောင်းလူတွေရဲ့ဒုက္ခမိသားစုနောက်ကိုခန္ဓာစိတ်အကုန်လုံးပြတ်ကုန်တာဒါကြောင့်မလို့တုံးတဲ့လူပေါ်မှာပဲမူတည်ပါတယ်ကျွန်တော်လဲ Facebook တုံးပါတယ် Facebook က information ဖြစ်တယ်ကြောင်းနဲ့တရားဆက်သွယ်လုပ်လို့ရတယ် abuse လုပ်လို့လည်းရတယ်မနေ့ကကျွန်တော်တို့ current affair ကိုကြည့်တဲ့အခါမှာဒီအမျိုးသမီးတစ်ယောက်ကသူနောက်ထပ်သူ့ရဲ့ best friend ကိုလိန်တာအဲ့ဒီဟိုတယ်လီဖုန်းနဲ့ပေါ့သူကနောက်လူတစ်ယောက်ကိုဖန်တီးလိုက်ပြီးတော့မှအဲ့ဒီလူကလူမဟုတ်ပဲသူပဲလေသူရတဲ့ငယ်ချင်းကိုနောက်ဆုံးတော့သူငယ်ချင်းကအဲ့ဒီမှာတကယ်မှခုန်ချပြီးတော့သူ့ကိုတတ်သိသွားတော့တွေ့ရတာတွေကလည်း social media တွေရဲ့အကျိုးပြည့်တယ်ပေါ့နော်ဒါကြောင့်မလို့ Facebook လို့ပြောရင်နံပါတ်1က Face လို့ပြောရင်မျက်နှာကိုရှာတာပေါ့နော်ဆိုတော့ငယ်စဉ်ကမျက်နှာတော့ရှာပါလို့ပြောတဲ့အခါမှာအဲ့ဒီမှာ Face လို့ပြောရင်ကျွန်တော်တို့လူလူချင်းမျက်နှာရှာတဲ့အခါမှာမျက်နှာပြက်စရာတွေလည်းအများကြီးကြုံတွေ့ရတယ်တစ်ဖက်မှာလည်းမျက်နှာရတယ်ဘာလို့လဲဆိုတော့ကိုယ့်ရဲ့ Facebook ကိုကြိုက်တာဟုတ်အဲ့မဲ့ဒီနေ့ကျွန်တော်တို့ရဲ့ face ကို create လုပ်ပေးတဲ့ဖရားရဲ့မျက်နှာတော်ကိုရှာရင်မျက်နှာတော်အလင်းထွန်းလင်းခြင်းကိုရရှိရ book လို့ပြောရင်တော့အဲ့ဒီ book ကပါလဲဆိုတော့ဖရားရဲ့စာပေါ့နော်ဒီစာထဲမှာမေတ္တာစာပဲပါပါတယ်ဒါကြောင့်မလို့ Facebook ကြီးအလုံးရေးကြည့်ပါတယ်ဖရားရဲ့မျက်နှာကိုရှာခြင်းနဲ့ဖရားရဲ့စာထဲမှာပါတဲ့မေတ္တာတရားကိုရရှိခြင်းအဖြစ် program blessing ဖြစ်ပါတယ်ဒါကြောင့်မလို့ဥမ္မာမောင်မေးတဲ့မေးခွန်းကိုစံဖြေရရင် Facebook ဒီကျွန်တော်အတွက်တော့အသုံးဝင်တယ်ကျွန်တော်အတွက်တော့အကျိုးရှိတယ်တကယ်ပါလုံးမှလည်း Facebook အားဖြင့်စီးပွားရေးအောင်မြင်သွားတဲ့လူတွေရှိတယ်လို့အလွန်ဒုက္ခရောက်သွားတဲ့လူတွေလည်းအများကြီးရှိနေပါဒါ ါကြောင့်မလို့အသုံးပြုတဲ့လူပေါ်မှာပဲဟူတည်တယ်ဆိုတော့ကျွန်တော်ပြောကြလိုပါတယ
်ဟုတ်ကဲ့အဲ့တော့ဒီ Facebook ကိုဒီဘာသာရေးနဲ့ပတ်သက်ပြီးတော့ဒီလူတွေပို့ပြီးနားလေသွားအောင်လူတွေပို့ပြီးတော့ like လာနိုင်အောင်ဒီ Facebook ကနေစီးရုံမှုတွေရောရှိပါလား
စီးရုံမှုထက်ကိုကျွန်တော်တို့ရဲ့အဲ့ဒီ Facebook မှာတော့ကျွန်တော်တို့အဖွဲ့နဲ့ပေါ့နော် control လုပ်ထားတယ်ကျွန်တော်တို့ရဲ့ဒီယုံကြည်ချက်တို့ကျွန်တော်တို့ဘာတွေလုပ်နေလဲတို့စာရှိတိမောဆိုတော့ဒီနေ့အဲ့ Facebook အပြင် channel တခုဖွင့်လိုက်တယ်လို့ပေါ့နော်ဥမာအခုဆိုလို့ရှိရင်ဥမာမောင်တို့ SBS radio channel ဖွင့်ထားပြီးတယ်လို့မျိုးပဲကျွန်တော်တို့ Facebook အပြင်လည်း educate တွေလုပ်တဲ့ရှိပါတယ
်ကျွန်တော်တို့ဒီ December 23ရက်နေ့ Bowman Hall မှာလုံမဲ့ Christmas ပွဲတော်ကလူတွေကိုထမင်းကျွေးမယ်လို့ပြောပါအဲ့တော့ဝင်ကြီးတို့ဘာတို့ရောရှိပါလား
ဝင်ကြီးမရှိပါဘူးခင်ဗျာကျွန်တော်တို့Christmas ဒီပွဲတော်ကြီးဖြစ်မြောက်ရေးအတွက်ကျွန်တော်တို့ပထမအဦးဆုံးစနေနေ့ Sweet December ဆိုတဲ့ fundraising ကျွန်တော်တို့လုပ်ပြီးပါပြီ။အဲဒီမှာကျွန်တော်တို့အစားအစာတွေရောင်းချပြီးမှ church ကပဲကျွန်တော်တို့အားလုံးဝယ်စားအရာရသမျှအမြတ်အားလုံးကကျွန်တော် community အတွက်အခု23ရက်နေ့မှာပြန်လည်အသုံးပြုမှာဖြစ်ပါတယ်
။ဟုတ်ကဲ့အဲဒီမှာလာမဲ့ကလေးငယ်တွေကိုဒီ present นี่ပေးမယ်လို့ပြောပါတယ်အဲ့တော့ဒီ present นี่ကဘယ်အသက်အရွယ်နဲ့ဘယ်အသက်အရွယ်ထိကလေးတွေကို present นี่ပေးမှာပါလဲ
ဟုတ်ကဲ့အသက်အရွယ်ကတော့ကျွန်တော်တို့သဘောမွေးကင်းစားနေတော့12နှစ်လောက်အထိပေါ့နော်ကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒီ present นี่အတွက်ကောခုနပြောတဲ့ရံမုံငွေရှာတဲ့ငွေကနေပြီးတော့ဝယ်ထားပါလားကလေးတွေဘယ်နှစ်ယောက်လောက်လာမယ်ဆိုတာလဲအတိအကျမသိတော့အလုံးလောက်ဝယ်ထားတာရှိပါလား
ရှိပါလေခင်ဗျာဘာလို့ဆိုတော့ကျွန်တော်တို့မှန်းထားတဲ့အတိုင်းလူကနှစ်စင်နဲ့ပေါ့နော်ကျွန်တော်တို့လှုပ်လာတာနှစ်စင်နဲ့များဆိုတော့အများဆုံးကလေးလာရင်ယောက်100လောက်ပဲလာပါတယ်ဘာလို့ဆိုတော့တချို့ကလေးတွေမပါလာဘူးနော်အာများလာတယ်ဆိုရင်လည်းကျွန်တော်တို့ဆက်လက်စီစဉ်ပြီးလို့ရပါတယ
်ဟုတ်ကဲ့အဲ့တော့ဒီဇင်ဘာလ23ရက်နေ့ညနေ6နာရီကနေ9နာရီပါနော် Bowman Hall 35 Campbell Street မှာပြုလုပ်မှာပါနော်
မမရခင်ဗျာဟုတ်ကဲ့ပါအားလုံးကိုခေတ်ခေါ်လို့ပါတယ
်ဟုတ်ကဲ့ပါစတာရှိန်အခုလိုရှင်းပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ကျေးဇူးတင်ပါတယ်ဦးတေရအောင်ဦးတေရအောင် Merry Christmas ပါဖျားရှင်ကောင်းကြီးပေးပါစေ
ဟုတ်ကဲ့ Merry Christmas ပါ
Hallelujah Hallelujah
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ